မြန်မာပြည်နယ်အစိုးရ NUG ရဲ့ငွေရစာချုပ်တွေကိုရောင်းချလို့ရတဲ့ငွေဟာ24နာရီအတွင်းမှာအမေရိကန်ဒေါ်လာ6တန်းကျော်ရှိထားတယ်လို့ NUG ဘက်ကထုတ်ပြန်ပါတယ်။မြန်မာပြည်ရင်းနဲ့ပြည်ပရောက်မြန်မာတွေထဲမှာလည်းဒီငွေရစာချုပ်ကိုဝယ်ယူထားတာတွေဝယ်ဖို့စိတ်ဝင်စားတဲ့သူတွေရှိနေကြတယ်ဆိုတော့ရန်ကုန်ကလာတဲ့တင်းကိုတော့ကိုအောင်မြတ်သူကဖြောပြပေးပါပါခင်ဗျာ
။လူဦးဒေါ်လာရေးအတွက်ရန်ကုန်ငွေရရှိဖို့ရည်ရွယ်ပြီးတော့ငွေရစာချုပ်တွေကို NUG ကနိုဝင်ဘာလ22ရက်မှာစတင်ထုတ်ရောင်းလိုက်တာပါ။ဒီလိုထုတ်ရောင်းပြီး၂ရက်အတွင်းမှာအမေရိကန်ဒေါ်လာ6တန်းကျော်ရရှိလာပြီလို့ NUG ရဲ့ online radio ကနေကြေညာခဲ့သလိုနိုင်ငံတကာသတင်းမီဒီယာတွေမှာလည်းဒီအကြောင်းစိတ်ဝင်စားမှုရခဲ့ပါတယ်။ဒါကြောင့်လည်းပြည်တွင်းမှာဒီငွေတိုက်စာချုပ်ကိုဘယ်လိုဝယ်ရမလဲ၊ဘယ်လိုလွယ်ကူတဲ့နည်းလမ်းကိုသုံးရမလဲဆိုတဲ့မေးခွန်းတွေဖြစ်နေပါတယ်။ internet ပေါ်မှာဝယ်ယူတဲ့အခါမှာဖြစ်လျက်ရှိတဲ့နည်းပညာရှုပ်ထွေးမှုကြောင့်ဝယ်ယူရမှာအခက်အခဲကြုံရတာရှိနေကြောင်းရန်ကုန်မှာနေထိုင်သူတို့က VOA ကိုပြောပါတယ်။ရန်ကုန်မှာနေတဲ့ကိုဇေယျကျော်ကတော့ဒီရက်ပိုင်းမှာ NUG ရဲ့ငွေတိုက်စာချုပ်ဝယ်တဲ့သူများပြားနိုင်တာကြောင့်ဤပညာချုပ်ရင်းတာကိုရှောင်ရှားဖို့လာမယ့်ရက်ပိုင်းကျမှဝယ်သွားမယ်လို့အခုလိုပြောပါတယ
်။ဝယ်ရကောင်းတာပေါ့အခုဆိုရင်လည်းနိုင်ငံတကာမှာလည်းတည်ငြိမ်အောင်ကြီးနိုင်မှာပါလာပြီ။ဒါပဲကြော NUG အတွက်ရန်ကုန်ဝင်ရတယ်။နံပါတ်1အချက်ကဒါဒီဒီလူတို့ကလူကြီးကိုပြည်ဝင်တိမှန်ရှိနေဆိုတဲ့ဒါစာအိုးမရဘူးဆိုတာကောင်းပါ။အရင်6ခန်းနဲ့စာစာကြည့်ပေါ်ပြီးတော့လက်တွေ့ပါတယ်ဆက်ကြည့်ရတဲ့လူတွေကျွန်တော်ကြည့်စားတယ
်ဂျပန်ရောက်မြန်မာတွေထဲမှာလည်း NUG ကရောင်းချတဲ့ငွေကြေးစာချုပ်ကိုဝယ်ယူထားသူတွေရှိကြောင်းဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းရွှေကပြောပါတယ်ဂျန်နဲ့မြန်မာတွေလည်းလက်ကင်ဖုန်းတွေကတစ်ဆင့်အလွယ်တကူဝယ်ယူနိုင်အောင်လဲအဖွဲ့လိုက်အကူအညီပေးမဲ့အစီအစဉ်တွေရှိကြောင်းသူကပြောပါတယ
်ဒီဝယ်စုစာချုပ်ကိုသူတို့ဝယ်ခြင်းနဲ့ဒါသူတို့ရဲ့ဒီလိုနိုင်ငံရဲ့နိုင်ငံတကူသူတို့တာဝန်ဆက်ဆက်ခွင့်ရခွင့်ပြတယ်ဒီမော်လေးသူတို့တာဝန်ချိုးပြလည်းမရှိဘူးဒါပေမဲ့ဘလို့တော့လည်းဆောင်ပြီအဲ့လိုမရှိတဲ့လူတွေကိုသူတို့တွေကဒီခုရဲ့ဒီကိုပိုင်းဖုံးတွေရနေပြီးတော့ဘလို့လည်းလေခုခုသူတို့ရလဲဆိုတဲ့ဒီပညာကိုတော့ကိုကျွန်တော်တို့လာမတဲ့ဂျုံးတွေလောက်မှာအဲဒီဂျပန်နိုင်ငံမှာရှိတဲ့ဒီချိုးလူစီကားတဲ့လူတွေပါတစ်ထိုင်သေးတဲ့ဒီလမ်းလေးပါတွေကိုတို့လုပ်ပေးလိုက်တယ်ပေါ့ဒါတော့တချို့ချရတဲ့ခါကျတော့သူတို့ဒီလိုပေါ့လေစွာရေးလာရင်းနဲ့ဒီလိုလည်းမအားရတဲ့သူတို့ကကျမ်းမာရေးရလဲဒါကျိုးရင်းစစ်ပြီးတော့ဘုဒ္ဓကိုယ်လေးစေမပြေတဲ့သူတွေကြတော့စုပြီးတော့ပေါ့လေကိုစားပေါ်လို့ဝေးပြီးတော့ဆောင်ရွက်ပေးမှုဆိုတဲ့စီစဉ်ကိုလည်းကျွန်တော်တို့လုပ်နေပါတယ်ကျွန်တော်ဒီ3လရဲ့ဆွေးနွေးလောက်မှာအဲဒီမှာစတင်ပြီလို့ကျွန်တော်ပြောလိုက်တာပါ
ငွေတော့မပေးတဲ့ NUG ရဲ့ဒီငွေတိုက်စာချုပ်ကိုနှစ်နှစ်ပတ်တန်သတ်မှတ်ထားပြီးတော့စာချုပ်တစ်စောင်ကိုအမေရိကန်ဒေါ်လာ100,500,1,500နဲ့ဆိုပြီးတော့4မျိုးခွဲထားပါတယ်။ပို့ပြီးရှင်းလင်းလွယ်ကူတဲ့ online စနစ်ကိုအသုံးပြုသွားမယ်လို့ NUG ရဲ့စီမံဘဏ္ဍာဝန်ကြီးဌာနကအင်္ဂါနေ့ကထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဒေါ်တန်းတန်းဆွေကို VOA ကဆက်သွယ်နေနိုင်ခဲ့ပေမဲ့အစည်းအဝေးကြောင့်ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။အစိုးရကငွေတိုက်စာချုပ်တွေကိုပုံမှန်တိုင်းဆိုရင်တစ်လတစ်ကြိမ်အယောင်းဝယ်လုပ်လို့ရှိပါတယ်။ဖေဖော်ဝါရီလ1ရက်မှာစစ်ကောင်စီကအာဏာသိမ်းခဲ့ပြီးတဲ့နောက်တပ်တန်း၄နှစ်ပေးထားတဲ့ကျပ်သန်းပေါင်း2သိန်းရှိတဲ့ငွေတိုက်စာချုပ်တွေကိုလေလံတင်ရောင်းချမယ်လို့ကြေညာခဲ့တာပါ။ဥပဒေပြုရေးတရားစီရင်ရေးအုပ်ချုပ်ရေးတွေကိုလုပ်ပိုင်ခွင့်မရှိတဲ့စစ်ကောင်စီကထုတ်ရောင်းတဲ့ငွေတိုက်စာချုပ်တွေကိုမဝယ်ကြဖို့ပြည်သူ့လူထုကိုစားပြီးကော်မတီ CRPH ကဖေဖော်ဝါရီလ19ရက်မှာတောင်းဆိုထားပါတယ်။ကြာကလအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းချတဲ့ဒီငွေတိုက်စာချုပ်ရည်ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်လာမှုတွေမရှိသေးပါဘူးခင်ဗျာ